မြန်မာနိုင်ငံရဲ့အပြောင်းအလဲမှာအာဏာပိုင်နဲ့ပူးပေါင်းဆောင်ရွက်တဲ့နေရာမှာအရင်ကဖိနှိပ်ခံခဲ့ရတဲ့အဖြစ်အပျက်တွေပေါ်အာဃာတတရားနဲ့လက်စားမချေလိုပေမဲ့တမိုင်းမမေ့ဖို့တော့လိုတယ်လို့88ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့10စုနှစ်တခုကျော်ကလေးကသူ့အတွက်ချီးမြှင့်ပေးအပ်ထားတဲ့ဟိုမိုဟိုမီနီစုကိုချက်သမရနိုင်ငံပရက်မြို့မှာကိုယ်တိုင်လက်ခံရယူခဲ့စဉ်ပြောကြားလိုက်တာပါ။ဒီစုကို2000ခုနှစ်အတွက်ကိုမင်းကိုနိုင်ထောင်ချခံရခြင်းCheck နိုင်ငံအခြေစိုက် People in Need လူအခွင့်အရေးအဖွဲ့ကြီးကပေးအပ်ချင်းမြင့်ခဲ့တာဖြစ်ပါတယ်။စုချင်းမြင့်ပွဲအတွင်းမြမအရေးစိတ်ဝင်စားသူ Check သမရနိုင်ငံသူနိုင်ငံသားတွေနဲ့ကိုမင်းကိုနိုင်တို့လက်ရှိမြမနိုင်ငံ၏အခင်းကျင်းနဲ့ပတ်သက်လို့ဆွေးနွေးသုံးသပ်ခဲ့တဲ့အကြောင်းအသေးစိတ်ကိုမတ်စုမွန်ကတင်ပြပေးပါမယ်ခင်ဗျာ။
ချက်သမရနိုင်ငံကနေနှစ်စဉ်ကမ္ဘာတဝန်းကလူခွင့်ရင်းနဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေအတွက် People in Need PIN လို့ခေါ်တဲ့လူခွင့်ရေးအဖွဲ့ကြီးက2000ခုနှစ်အတွက်ကိုမင်းကိုနိုင်ကိုဂုံပြုချီးမြှင့်ထားတဲ့ Homo Hominis ကိုအခု2013ခုနှစ်နှစ်ပေါင်း13နှစ်အကျော်ကြာမှာပဲကိုမင်းကိုနိုင်ကိုယ်တိုင်အောက်တိုဘာလ3ရက်နေ့မှာချက်သမရနိုင်ငံ Prague မြို့မှာလက်ခံယူနိုင်ခဲ့တာဖြစ်ပါတယ်။လက်ရှိပြုပြင်ပြောင်းလဲရေးတွေဖော်ဆောင်နေတဲ့မြန်မာနိုင်ငံရဲ့အခင်းကျင်းဒီမိုကရေစီရေးဖော်ဆောင်နေချိန်မှာကြုံတွေ့ရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့ချက်သမရနိုင်ငံကမြန်မာရေးစိတ်ဝင်စားသူတွေရဲ့မိခွန်းတွေအပေါ်မှာ88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကအခုလိုဆွေးနွေးခဲ့ပါတယ်။
ကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီပြုပြင်ပြောင်းလဲလို့ပြောဖို့အတွက် liberalization ပေါ့အဲ့ဒီအဆင့်ပဲရှိနေပါတယ်။ကျွန်တော်တို့ဒီမှာအဖွဲ့အစည်းနဲ့လုပ်တဲ့အကျင့်များလေးပေါ့ institutionalize လုပ်ဖို့အတွက်ဝိုင်းကူညီကြရမယ်။ကျွန်တော်တို့ဆိုလူတွေကဒီအမိန်နာခံတတ်တဲ့အကျင့်ကိုပဲ use လုပ်ဖြစ်နေပြီးခောက်ရိုးကျိုးနေတာပဲ။
အခုလိုမျိုးဆယ်စုနှစ်နဲ့ချီပြီးယုံကြည်ချက်ကြောင့်ထောင်သွင်းအကျဉ်းချခံခဲ့ရသူနိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်88မျိုးဆက်ကျောင်းသားကောင်းဆောင်လည်းဖြစ်တဲ့ကိုမင်းကိုနိုင်အပေါ်မှာအခုလက်ရှိအာဏာပိုင်နေနဲ့သူ့ရဲ့လက်တွဲလုတ်ကင်နိုင်မှုအပေါ်မေးမြန်းချက်ကိုအာဃာတတရားကိုလက်ကင်မထားစေချင်ပေမဲ့နှောင်းလူငယ်တွေတမိုင်းမမေ့ဖို့တော့လိုမယ်လို့ပြောကြားခဲ့ပါဗျ။
ကျွန်တော်တို့စီမှာဒီ revenge လုပ်လို့တဲ့စိတ်မရှိပါဘူး။တခုပဲရှိတော့ပေါ့အဖြစ်မှန်တွေကိုမမေ့အောင်တော့ထိန်းသိမ်းရမယ်နောက်မှဖြစ်အောင်လို့အသင်ကလည်း
မြန်မာဒီမိုကရေစီရေဒီဇိုင်းမမတ်အားပေးခဲ့သူကွဲလွန်သူချက်သမရဟောင်းဘာကလတ်ဟာဗဲနဲ့ပတ်သက်ပြီးတော့အမှတ်တရပြောဆိုခဲ့တာတွေကိုကိုမင်းကိုနိုင်အတွက်ပေးရတဲ့စုပေးပွဲမှာကုညီစီစဉ်ပေးခဲ့သူချက်သမရနိုင်ငံရောက်မတ်စပယ်ဆိုကအခုလိုပြောပြပါဗါး
2000ခုနှစ်တုန်းကတော့ကိုမင်းကိုနိုင်ကအချင်းတော်နဲ့မှနေခဲ့ရတဲ့အတွက်ကြောင့်မို့လို့လူကိုယ်တိုင်လာပြီးတော့တက်ရောက်ပြီးတော့လက်ခံခြင်းမရှိခဲ့ပါဘူးဆိုတော့ဒီစုကိုလည်းကိုမင်းကိုနိုင်ကသူ့တက်ရောက်တဲ့ကိုပေးတယ်လို့သူသဘောမထားပါဘူးသူကလည်းဒီလူခွင့်ရေးအတွက်ကိုလှုပ်ရှားနေတဲ့လူတွေအားလုံးရဲ့ကိုယ်စားကိုပြုပြီးတော့ဒီစုကိုလက်ခံပါတယ်လို့ပြောသွားပါတယ်သမရကြီးဟာဝယ်ထားခဲ့တဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အမွေတွေကဒီချက်နိုင်ငံမှာလည်းအများကြီးရှိခဲ့တယ်သမရကြီးဟာဝယ်ကိုလည်းသူအဝေးရနေပြီးတော့ဂရဝါပြူပြီးတော့တမရာကြီးဟာဆိုရဲအကြောင်းကိုလည်းသူပြောခဲ့ပါတယ်ကိုမင်းကိုနိုင်ပြောခဲ့တဲ့နေကုန်းကိုပြန်ပြီးတော့ကျွန်မသူစကားလုံးနေအတိနဲ့ပေါ့လေပြန်ပြောရမယ်ဆိုလို့ရှိရင်စစ်မှန်တဲ့လူသားစိတ်ဓာတ်နဲ့မေတ္တာတရားကိုလူမျိုးရေးဘာသာရေးအသားအရောင်ခွဲခြားခြင်းလိင်ခွဲခြားခြင်းနေရာဒေသကွဲပြားခြင်းစတဲ့ညီတို့ရောအကြောင်းအရာတွေကမှတန်တက်ပေါင်ခတ်ထားလို့မရဘူးဆိုတာကိုမစ္စတာဗတ်စလော့ဟာဗယ်ကကောင်းကောင်းကြီးတက်တည်ပြခဲ့ပြီလို့ဖြစ်ပါရဲ့တဲ့ဒီအခုသူပရက်မြို့ကိုရောက်တဲ့အချိန်မှာသမရဟာဆောင်နဲ့အတူတူမြို့ထဲမှာလမ်းလျှောက်ရင်းလူခွေရဲ့အကြောင်းလေးကိုဆွေးနွေးညှိနှုံနေပါရဲ့ဆိုပြီးတော့သူဆန္ဒတွေသူစိတ်မကောင်းတဲ့အရာတခုပေါ့လေဒီအချိန်မှာဒီအခွင့်အရေးကိုမရတော့တဲ့အတွက်ကြောင့်မလို့သူအရင်ဝမ်းနေတဲ့အကြောင်းကိုသူစိတ်မကောင်းဖြစ်ရတဲ့အကြောင်းကိုလည်းပြောသွားပါတယ
်အရသာအစိုးရလက်ထက်ပြုပြင်ပြောင်းလဲရေးတွေပေါ်ဆောင်နေတဲ့အချိန်ဒီမိုကရေစီစနစ်ကူးပြောင်းစကာလမှာအခုနှစ်ပိုင်းနေအတွင်းမြန်မာနိုင်ငံတွင်းဘာသာရေးလူမျိုးရေးအသွင်ဆောင်အကြမ်းဖက်မှုတွေဖြစ်လာရတဲ့အခြေအနေအပေါ်ချက်နိုင်ငံသားတွေရဲ့ဆွေးနွေးမှုကိုကိုမီးကိုနိုင်ပြန်လဲဖြေကြားခဲ့တာကတော့
extreme ဖြစ်တဲ့အစွန်ရောက်တဲ့အုပ်စုတွေရဲ့လှုပ်ရှားမှုတွေပါပဲအထူးသဖြင့်ကတော့လူမျိုးရေးဘာသာရေးရန်ဆပြီးတော့အဲ့ဒီထောင်ချောက်တစ်ခုကိုခံလို့နေတာရှိတယ်
မြန်မာနိုင်ငံတွင်တိုင်းရင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရစဲရေးနောက်တတိုင်းပြည်လုံးတိုင်းတာနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရရှိရေး2008ဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်နိုင်ရေးကိစ္စတွေနဲ့ပတ်သက်လို့ကိုမင်းကိုနိုင်ကမြန်မာအရေးစိတ်ဝင်စားသူချက်သမရနိုင်ငံသားတွေကိုအခုလိုသုံးသပ်ပြောပြခဲ့ပါတယ
်ကျွန်တော်တိုင်းပြည်မှာအရေးကြီးဆုံးအချက်က Constitution ပြင်ရမှာပါ Constitution ကဒီမိုကရေစီဘီလာမကြဘဲနဲ့ military ကိုအများကြီး privilege ပေးထားတဲ့ဟာတွေရှိပါတယ်သူကပဲအလုံးအာဏာကိုကိုင်ထားလိမ့်မယ်အဲ့ကျွန်တော်တို့ကအားအရာတွေကိုမဖြစ်သင့်ဘူးဒီမိုကရေစီမြေကြကြပြင်ရမယ်လို့ပြောလိုက်တာနဲ့တစ်ဖက်ကအဲ့လိုမျိုးလူမျိုးရေးဘာသာရေးတုံ့ဆော်တဲ့အဲ့ဒီပဋိပက္ခတွေကအထထဖြစ်နေတာကိုတွေ့ရတယ်။ဒုတိယချက်ကတော့တိုင်းရင်းသားတွေကိစ္စပါပဲ ethnic issue ပါ federal ပြည်တော်စုစစ်စစ်တခု အာမခံနိုင်မှအဲ့ဒီပြဿနာပြေလည်ပါလိမ့်မယ်
1994ခုနှစ်ကနေစပြီးတော့ကမ္ဘာတဝန်းကနိုင်ငံရေးသမားတွေပြည်သူအရေးလှုပ်ရှားသူလူခွေရေးလှုပ်ရှားသူတွေအကြမ်းမဖက်ငြိမ်းချမ်းရေးဖော်ဆောင်သူတွေကိုပေးအပ်ခဲ့တဲ့ဟိုမိုဟိုမီနီစုကို2008ခုနှစ်အတွက်လဲမြန်မာနိုင်ငံကဒီမိုကရေစီရေးလူခွေရေးလှုပ်ရှားသူတွေဖြစ်တဲ့ဒေါ်စုစုနှွေဒေါ်ဖြူဖြူသင်းနဲ့88မျိုးဆက်ကျောင်းသူဒေါ်နီလာသိန်းတို့ကပူးတွဲရရှိခဲ့ပူပါတယ်88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကိုကွဲလွန်သူချက်သမရာဟာဘတ်ကလပ်ဟာဗဲအမှတ်တရ Library Harvey အဖွဲ့ကနေဖိတ်ခေါ်ခဲ့တာဖြစ်ပြီးတော့အဲ့ဒီအဖွဲ့ကနေကျင်းပတဲ့ညီလာခံကိုလည်းကိုမင်းကိုနိုင်တက်ရောက်ခဲ့ပါတယ်အောက်တိုဘာလ1ရက်နေ့ကနေစခဲ့တဲ့ Chap Keys မှာကိုမင်းကိုနိုင်နဲ့ချက်နိုင်ငံရောက်မြန်မာနိုင်ငံသားတွေလည်းတွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံအရေးဆွေးနွေးခဲ့ကြပါတယ်အောက်တိုဘာလ5ရက်နေ့မှာတော့ Chap Keys အဆုံးသတ်ပြီးတော့Chap သမရနိုင်ငံစံတော်ချိန်ညနေပိုင်းမှာကိုမင်းကိုနိုင်ဟာမြန်မာနိုင်ငံကိုပြန်သွားပြီးဖြစ်ပါတယ်ရှင်